ကယားပြည်နယ်ဒေသအခေါ်ကရင်ပြည်နယ်ဒမောဆိုးမြို့နယ်ဘက်မှာစစ်ဘေးရှောင်ရင်းနဲ့ပြန်လာတဲ့ပြည်သူ 9,000 လောက်ကိုအရေးပေါ်အကူအညီတွေပေးတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး UNHCR ကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်ရဲ့စစ်ရေးလှုပ်ရှားမှုနဲ့မြေမြုံမိုင်းအန္တရာယ်ကြောင့်တခြားထောင်နဲ့ချီတဲ့ရွာသူရွာသားတွေနေရပ်ကိုမပြောင်းနိုင်ကြသေးပါဘူး။ဒီမောဆိုးဘက်ကအခြေအနေဤတန်စင်ကတင်ပြပေးထားပါတယ်။
ဒီမော့ဆိုမြို့နယ်ကကျေးရွာပေါင်း24ရွာနေရပြန်သူလူဦးရေ 9,000 ကျော်လောက်ကိုအရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေဖြစ်တဲ့ဆောင်းချနာမီးဖို့ကြောင့်သောပစ္စည်းတွေနဲ့ဆူလာမီးအိမ်တွေကိုပြီးခဲ့တဲ့စက်တင်ဘာလမှာကုညီထောက်ပံ့ပေးခဲ့တဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ် UNHCR ကဒီနေ့ထုတ်ပြန်လိုက်ပါသည်ဒီလို UNHCR ကပြန်လာသူတွေကိုအကူအညီပေးနေပေမဲ့လည်းဒီမော့ဆိုမြို့နယ်အရှိတ်ချမ်းကထောင်ထဲချီတဲ့ရွာသူရွာသားတွေနေရပ်ကိုမပြန်ရဲကြသေးဘူးဆိုပြီးတော့တောတောင်ထဲမှာဆစ်ဆောင်နေသူတယောက်ကဖီကိုပြောပါလေ
ဒီထက်မှာလုံးဝပြန်လာတော့ဈာပေးဖြစ်ဒီကျွန်မတို့အရှိတ်အချမ်းပါနော်ဒီအရှိတ်အချမ်းမှာကပူကျန်းနေတော့ပြန်လာအဲ့အေးမချုံမလုံးချုံတော့တဲ့အဲ့လေမပြန်လာတော့မရှိဈာပေးဒီထက်ကအချင်းများတော့ဒီလိုတော့နော်အရင်ကလည်းမျိုးပါလေဒီကထက်မှာဆိုလို့ရှိရင်စစ်ကြောင်းရှိတဲ့တခါတလေဆိုရင်အကွက်ကြားကွက်ကြားမျိုးပေါ့နော်ပြီးရင်လည်းအမျိုးအစမိုင်းရရှိတဲ့အမျိုးမျိုးတွေအဆမျိုးရွာမပြန်ရေးချောင်
းကြားပြည်နယ်အတွင်းမှာလက်နက်ကန်ပြိပခါတွေကြောင့်ဒေသခံရွာသားတွေဟာအိုးပြစ်အိမ်ပြစ်ဘေးလွယာကိုလှပောင်းများစွာထွက်ပြေးတိမ်းရှောင်နေရပါလေ။စားရတောက်ရအခက်ခဲတွေကျန်းမာရေးပြဿနာတွေနဲ့လည်းကြုံတွေ့နေရပါလေ
။ဟိုအနောက်ဘက်ကျန်းလို့ဆိုရင်တခါတလေစီရင်ကတက်နေပြီးပြောလေ။ဒီကတခါတလေစီရင်ပြက်လက်သွားတဲ့အချင်းမျိုးဖြစ်ကြတယ်ပြောရတယ်။ဒါပေမဲ့ဒီခေတော့လောကနဲ့မှုတော့တော့မဟုတ်ပါနဲ့။အစာရေစာနည်းနည်းပပတော့ခေါင်းပါလာပြီတော့နော်။ဟိုထဲမှာဆိုတော့လေနော်ရေကလည်းတင်းနဲ့တက်ခါကျတော့ရာရန်လာတို့ရေရာဖြစ်တဲ့တယ်ပြီးရင်ကလေးတွေမှာဆိုရင်ဝက်ရှောဝါစီရီအမျိုးဖြစ်တယ်မနော်။ကြောကလေးတစ်ခုတစ်ခုဒီမိုးသေးဆိုရင်ပုံရတယ်။တယောက်ဖြားပြီးရင်နောက်တယောက်ထားဖြားတယ်အဲ့လိုမျိုးလေ။
ဒီမော်ဆွမြို့နယ်ကုန်းတာကြီးရွာကနေလွိုက်ကော်မြို့မှာဆစ်ဆောင်နေသူတယောက်ကသူတို့လည်းနေရမပြတ်နိုင်သေးဘူးဆိုပြီးတော့ပြောပါသေးတယ်။ဒီမော့ဆိုမြို့နယ်အနောက်ဘက်ခြမ်းတိုက်ပွဲကင်းတဲ့နေရာလောက်မှသာနေထိုင်နေကြရတယ်ဆိုပြီးတော့သူကပြောပါလေ
ဒီမော့ဆိုကတိုက်ပွဲမဖြစ်တဲ့အနောက်ဘက်ခြမ်းလောက်ပဲရတယ်အနောက်ဘက်ခြမ်းတွေကသူတို့အစကတည်းကမရှောင်လားအစကတည်းကမရှောင်လေသူတို့အပြတ်တိုက်ပွဲမရှိတော့မရှောင်အဲရှောင်ရမယ်ယူရတယ်တော့ပြန်မလာရသူများလည်းပြောင်းမပြောင်းတော့အဲ့ဒါမပြောင်းတော့ပေါ်လည်းမလုံးချုံဆိုမှမပြောင်းလား
ဒီမော့ဆိုမြို့နယ်ကနေရှမ်းပြည်နယ်ဘက်ကိုဆစ်ဆောင်နေတဲ့ဒေသခံတယောက်ကလေတိုက်ပွဲကြောင့်အရင်ကတည်းကတင်းရှောင်နေရတဲ့ဒေသခံတော်တော်များများကနေရဲမပြန်နိုင်ကြဘူးလို့ပြောပါရည်
။တရားတော်လာတဲ့ဘက်ကဆစ်ဆောင်နေအောင်ရှိသေးတယ်။ကြာလို့တိမ်းတိမ်းပြန်လို့မရဘူးရှင်းနေတယ်။သူကအော်အဲ့ဒါအမျိုးပုံတွေမှာပဲတချို့အနေနဲ့ကြက်လာတက်လာပါ။ဒါပေမဲ့ဒီကျေးလေတော့ရတယ်မှာကတော့ပြန်လို့မရဘူးရှင်းနေတယ်။
ဒီဒေသမှာလက်နက်ကိုင်တိုက်ပွဲတွေဆက်ဖြစ်နေသလိုစစ်တပ်ဘက်ကလည်းမြင်းမြင်းရှင်းလင်းရေးထိုးစစ်ဆင်နေရပြီးလေကြောင်းတိုက်ခိုက်မှုတွေကြောင့်တိုက်ပွဲဖြစ်တိုင်းမှာရွာသူရွာသားတွေကဘေးလွယာကိုထွက်ပြေးရမည်ဖြစ်တယ်ဆိုပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကပြောဆိုနေကြပါလိမ့်ရှင်